to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ2532.51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကုသညုံနဲ့အထူးရှင်းညာပေးမှာပါကွလွန်တိုအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းကိုတော့ဒီကနေ့မေရီလန်းပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်သင်ကျိုင်းမှာတချို့မှာဖြစ်ပါတယ်ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ဒီကနေ့ကျင်းပတဲ့မဟာဗျူဟာနဲ့မူဝါဒလီလေးလာရေးအဖွဲ့ရဲ့ဆွေးနွေးပွဲမှာတော့2018ဖွဲ့စည်းပုံအခြေခံဥပဒေဖက်ဒရယ်မူနောက်တိုင်းရင်းသားဒေသနဲ့ဒန်းတူအခွင့်အရေးတွေအကြောင်းဆွေးနွေးခဲ့ကြတဲ့အထင်နားဆင်ရမှာကတော့
ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့ဒီနင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတ
ခုမင်းစင်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံရဲ့အရသာဆိုရလက်ထက်တရားဥပဒေစိုးမိုးရေးအပိုင်းခဏဘယ်လိုမျိုးပြုပြင်ဆောင်ရွက်မှုတွေရှိပါသလဲဆိုတာကိုတရားစီရင်တဲ့ဥပဒေရေးရာပြည်သူ့လွှတ်တော်ကော်မတီအဖွဲ့ဝင်ဒေါ်မေဆိုးနဲ့တွေ့ဆုံမေးမြန်းကန်ဒီမိုကရေစီရဲ့အစီအစဉ်နဲ့အတူတနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြအကပတ်စင်ကဏ္ဍတွေဖြစ်တဲ့မြမပီမပေးစာများဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့အတူထူးခြားဆက်များသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုသားညွန်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကွလွန်တူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကိန်းအတွက်ငါးရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမေရီလန်းပြည်နယ်အနာပိုလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်သင်ကျိုင်းမှာတကြိုမှာဖြစ်ပါတယ်။မစ္စတာမက်ကိန်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းကြီးဖြစ်သူ2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုပေမှာတကြိုမှာဖြစ်ပါတယ်။မနေ့စနေနေ့ကဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းကြီးထဲမှာကျင်းပတဲ့အောက်မေ့အမှတ်ရအခမ်းအနားမှာတော့သမရဟောင်းဘရက်ကိုဘာမကလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေဟာတေးသိမ့်ပြီးညံ့ဖျင်းနှိမ့်ချနေတယ်လို့ပြောဆိုသွားပါတယ
် So much of our politics our public life our public discourse can seem small
ရှင်းရင်ပြီးခိုင်မာတဲ့နိုင်ငံရေးလိုဟန်ဆောင်နေပေမဲ့တကယ်တမ်းကျတော့အချောက်တရားကြီးစိုးနေတာပါအဲ့ဒါထက်ပိုပြီးကြီးမြတ်ဖို့ဂျွန်ကကျွန်တော်တို့ကိုတောင်းဆိုခဲ့ပါတယ်အဲ့ဒါထက်ပိုကောင်းမွန်ဖို့သူကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါလို့သမ္မတဟောင်းဘရက်ကိုဘာမှပြောဆိုခဲ့တာပါသမ္မတဟောင်းဂျော့ရှ်ရူဘုရှ်ကလည်းအမတ်တရားဂုံပြူစကားပြောပြီးမစ္စတာမက်ကိန်းဟာဂုံပြူခံတိုက်သူသူ့ရဲ့ပြင်ပတွေဟာမျိုးချစ်ပုံကူတွေလူသားတွေဖြစ်တယ်ဆိုတာကိုအတိအမှတ်ပြုသူဖြစ်တယ်လို့ပြောဆိုသွားပါတယ်တမိဖြစ်သူမက်ဂန်မက်ကိန်းကလည်းဖခင်ဖြစ်သူအတွက်အမတ်တရားပြောကြားခဲ့တာမှာသမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့အမေရိကန်ပြန်လည်ကြီးမြတ်ဖို့ဆောင်ရွက်ကြဆိုဆိုရဲသူ့ရဲ့ဆောင်ပုဒ်ကိုတော်ဝိုက်ပြီးပြောဆိုခဲ့ပါတယ
် America does not boast because she has no need to. The America of John McCain has no need to be made great again because America was always great.
John McCain ရဲ့အမေရိကန်ပြည်ထောင်စုဟာအမြဲတမ်းကြီးမြတ်တဲ့နိုင်ငံဖြစ်နေတာကြောင့်ပြန်ပြီးကြီးမြတ်အောင်လုပ်ဖို့မလိုအပ်ဘူးလို့သမီးဖြစ်သူ Meghan McCain ကပြောဆိုခဲ့တာပါစနေနေ့အခမ်းအနားမှာအမတ်တရပြောကြားခဲ့ကြသူတွေထဲမှာအထက်လွှတ်တော်မှလင်းစေးဂရဟမ်နိုင်ငံခြားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာတို့လည်းပါဝင်ပါတယ်။တရုတ်ဆောင်ဝါရင်ဘက်တီဒုသမရဟောင်းဂျိုးဘိုက်တင်နယူးယောက်မြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးမ်ဘတ်တို့ကလည်းမစ္စတာမက်ကိန်းရဲ့ကောင်တလောင်းကိုပါဝင်တည်ဆောင်ခဲ့ကြပါတယ်။မစ္စတာမက်ကိန်းဟာအုံနောက်ကင်ဆာရောဂါကိုလာတော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
အဖဂန်စတန်အမေရိကန်တပ်ဖွဲ့တွေနဲ့ဒီမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နီတိုတပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုပြောင်းလဲတာဝန်ယူမှုကိုဒီကနေ့တင်ဦးနေနေမနက်ပိုင်းမြို့ရကဘူးမှာကျင်းပပါရယ်အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမတိကျမှုတွေနဲ့ရောထွေးကြုံတွေ့နေရတဲ့အချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတပ်မှုရာထူးကိုတာဝန်လွှဲပြောင်းရယူခဲ့တာဖြစ်ပါတယ်တာလီဘန်တပုံနဲ့အမေရိကန်တို့ဂျာကာတာမှာဒီဒဲရဲ့ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဂျွန်လကကြောက်တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်ကာလအတွင်းပထမဆုံးပြစ်ခတ်ရဆဲနိုင်ခဲ့ပြီးတဲ့နောက်18နှစ်ကြာအာဖဂန်ပြည်ပခါကိုတာလီဘန်တို့နဲ့နိုင်ငံရေးအဖြစ်ရှိနိုင်ရေးဆွေးနွေးမှုတွေစတင်နိုင်မလားဆိုတဲ့ပြောင်းလဲချက်တွေလည်းရှိလာနေပါတယ် ဒါပေမဲ့လည်းပြီးခဲ့တဲ့အပွဲတော်ကာလအတွင်းမှာအာဖဂန်သမ္မတအရှရက်ဂန်နီရဲ့ဒုတိယမြောက်ပစ်ခတ်ရေးဆိုင်ကလန်ချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်စစ်ဆင်ဆီမှုတွေမျောလင့်ချက်တွေပျောက်ကွယ်ခဲ့ရပါတယ်ပြည်ပကအမာဂန်တွေရဲ့ဩဇာကတလီဘန်တို့ရဲ့ဆုံးဖြတ်ချက်ပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကရည်ညွှန်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းထင်ညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေခဲ့ကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပိုပြီးခိုင်မာသွားစေမှသာဖြစ်တယ်လို့ဖော်ပြထားပါတယ်အဖွဲ့ရဲ့သမိုင်းမှာရရောဆုံးနဲ့တသမတ်ထဲထည့်ဝင်လှူဒန်းခဲ့တဲ့အဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံရဲ့ငွေကြေးထည့်ဝင်မှုဆိုင်ရာဆုံးဖြတ်ချက်ကြောင့်တော့ပါလက်စတိုင်းဒုက္ခသည်တွေအရေးတာဝန်ယူမှုနဲ့အခမ်းကဏ္ဍမှာအင်းအားနဲ့စိတ်ထက်သန်မှုအပေါ်တက်ရောက်မှုပြောင်းလဲမှုတစုံတရာရှိမှာမဟုတ်ပါဘူးလို့သူကရေးသားထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုအရကပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီဟာဘလို့မှပြင်လို့မရအောင်ချွတ်ယွန်းနေတယ်လို့ပြောဆိုပြီးရန်ပုံငွေဖြတ်တောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့ကကြေညာခဲ့တာပါ။အနောက်ဘက်ကဂါဇာကမ်းမြောင်ဂျော်ဒန်၊ဆီးရီးယားနဲ့လဗနွန်တို့ကပါလက်စတိုင်းတွေကိုကျန်းမာရေးဆောင်ရှားမှုပညာရေးနဲ့လူမှုဝန်ဆောင်မှုတွေကိုဒီကုလအဖွဲ့အစည်းကဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကုလအေဂျင်စီကထောက်ပံ့ပေးထားတဲ့ပါလက်စတိုင်းဒုက္ခသည်က9000ကျော်ရှိနေပါတယ်ရှင
်။ပါကစ္စတန်မှာစစ်သွေးကြွတွေကိုထိထိရောက်ကင်တွယ်နှိမ်နှင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ရုပ်လိုက်ပါတယ်။အာဖဂန်ကိုနေဆက်ဖြတ်ကျော်တက်ခိုက်နေတဲ့စစ်သွေးကြွတွေပါကစ္စတန်နေမြေတွင်းအခြေချရပ်တည်ခွင့်ပေးထားတဲ့ပေါ်ရပ်ဆိုင်းမှုတွေအမေရိကန်ကနေပြီးတော့ပါကစ္စတန်ကိုဖိအားပေးနေတာပါဒီသဘုံတွေကိုမသိကြအောင်ဆောင်အားပေးနေတယ်လို့ပါကစ္စတန်ကိုအမေရိကန်တာဝန်ရှိသူတွေကဆွဆွဲထားပါတယ်ဒါပေမဲ့လည်းဒီစစ်သွေးကြွတွေနဲ့အကြမ်းဖက်ဝါဒဆွဲကိုဆန့်ကျင်တဲ့တိုက်ပွဲတွေအတွက်ပါကစ္စတန်ဘက်ကလူရောငွေရောအဆုံးရှုံးခံပြီးတော့ဆောင်းနေတာလို့ပါကစ္စတန်ကတုံ့ပြန်ပါတယ်ပါကစ္စတန်ဟာအမေရိကန်စီကနေပြီးတော့အကူအညီဒေါ်လာဘီလီယံနဲ့ချီယူပြီးတော့တစ်ဖက်မှာတော့အမေရိကန်ကိုပြန်လှည့်စားတယ်လိန်ညာနေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုနှစ်စောပိုင်းကပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးကွန်ဖောက်နာကတော့ဒီငွေတွေကိုအခြားအရေးကြီးတဲ့နေရာတွေမှာသုံးစွဲခြင်းတယ်လို့ဆိုပါတယ်အခုလိုပါကစ္စတန်ကိုအကူအညီဖြတ်မဲ့အစီအစဉ်ကိုတော့အမေရိကန်လွှတ်တော်ကနေပြီးတော့အတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူဟာလဝါဒက်ခရိုင်တွင်းကအဆောက်အုံတစ်ခုအနီးဒီကနေ့ကားဘုံးပေါက်ကွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီအဆောက်အုံကမြို့လယ်ကောင်းမှရှိပြီးခရိုင်ရုံးချုပ်အဖြစ်အသုံးပြုထားတာလည်းဖြစ်ပါတယ်။အနည်းဆုံး3ဦးသေဆုံးတယ်လို့အစိုးရသတင်းရင်းမြစ်တွေကပြောပါတယ်။ကလင်းငယ်6ဦးအပအဝင်ဒဏ်ရာရသူ14ဦးကိုကယ်တင်ခဲ့ရပြီးတဲ့ဦးသေးဆုံးတဲ့အကြောင်းမိုဂါဒီရှုအရေးပေါ်ဌာနကတာဝန်ရှိသူက VOA ဆိုမာလီယာဌာနကိုပြောပါရတယ်။အသေးခံကားဘုံးခွဲတိုက်ခတ်မှုကြောင့်အဆောက်အုံတစ်ခုလုံးနှိပါပျက်စီးသွားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါရတယ်။အနည်းအနားကအဆောက်အုံတွေလည်းပြိုကျခဲ့ပါတယ်။အခင်းဖြစ်နေရာကိုရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာတော့အပျက်စီးပုံကြီးကိုတွေ့ရပါတယ်။အပျက်စီးတွေအောက်မှာပိတ်မိနေသူတွေလည်းရှိမယ်လို့ယူဆထားကြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ El Shabab စစ်သွေးချအဖွဲ့ကပြောဆိုထားပါတယ်။အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်တယ်လို့လည်း El Shabab နဲ့ဆက်ဆက်တဲ့ website တစ်ခုမှာဖော်ပြထားပါတယ်ရှင်
။ Syria မြို့တော် Damascus မြို့တော်ကဒီစစ်တပ်လေဆိပ်တစ်ခုဘက်မှာပြင်းထန်တဲ့ပေါက်ကွဲသံတွေအခုတနင်္ဂနွေနေ့အစောပိုင်းနိုင်အတန်ကြာကြားခဲ့ရတယ်လို့ဒေသခံတွေနဲ့ Syria ရုပ်သံတွေမှာဖော်ပြပါရတယ်။မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Mezza လေဆိပ်ဘက်ကနေပြီးတော့အခုလိုပေါက်ကွဲသံတွေကြားရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအဲ့ဒီလေဆိပ်ဟာမကြာမကြာတက်ခတ်ခံရလေးရှိပြီးတော့ဆီးရီးယားဆူယာဘက်ကတော့ဒီအစ္စရေးလိုလက်ချက်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ဆွဆွဲလေးရှိပါတယ်။မျက်မြင်ဒေသခံတွေရိုက်ကူးထားတဲ့ပုံတွေကိုဆီးရီးယားဆူယာပိုင်းရုတ်တံတစ်ခုကနေပြီးတော့လွှင့်ထုတ်တဲ့နေရာမှာတော့ပောက်ကွဲမှုတွေဟာလေဆိပ်ထဲမှာဖြစ်တာမဟုတ်ဘဲနဲ့လေဆိပ်အနီးမှာရှိတဲ့စစ်လက်နက်တိုးလောင်ရုံအနီးနားမှာဖြစ်တာလို့အမည်မဖော်တဲ့စစ်ဘက်သတင်းရင်းမြစ်ကကိုကဖော်ပြပါတယ်။ဒါပေမဲ့လည်းဆက်စစ်ဝါယာရှော့ဖြစ်တာကြောင့်လို့ဆိုပြီးတော့အဲ့ဒီမှာရေးပေါ်ကူညီရေးတွေလှုပ်ဆောင်ပေးနေတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ ဒါမှမဟုတ်ဒီဗြိတိန်မှာခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြီးမှုအဖွဲ့ကတော့ပောက်ကွဲတန်တွေဟာမက်ဇာလေးစိတ်တွင်းကလာတာဖြစ်ပြီးတော့အစ္စရေးဒုံးလက်နက်တိုက်ခိုက်မှုကြောင့်ဖြစ်ပုံရတယ်လို့ခံမှန်ပါတယ်။ဆီးရီးယားနိုင်ငံတွင်းလေကြောင်းတိုက်ခိုက်မှုတွေမှာသူတို့လက်ချက်ဖြစ်တယ်လို့အစ္စရေးဘက်ကတော့ဝန်ခံပြောလို့နေပါတယ်။ဒါမှမဟုတ်သူ့ရဲ့ရန်သူတွေစီကိုလက်နက်ကူညီပေးဖို့ရာမျိုးတွေကိုရည်ယူတားမြစ်ဖို့ဆိုရင်တော့ဆီးရီးယားကိုက်တွေတုံ့ပြန်မှာဖြစ်တယ်လို့အစ္စရေးဘက်ကပြောထားပါတယ်။ဆီးရီးယားနိုင်ငံရဲ့ခုနှစ်နှစ်ကြာပြည်တွင်းစစ်မှာသမရပါရှားအဆက်ကိုထောက်ခံကူညီဖို့အီရန်နဲ့လေဘနွန်ကလေဘနွန်မှာရှိတဲ့ဟစ်ဘူလာတို့ကအရှင်မြင့်ပြီးတော့လှုပ်လာနေတယ်ဆိုပြီးတော့အစ္စရေးဘက်ကယူဆထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးရှင်မတူနောက်မဆုတ်တာအခြေအနေကိုဆွေးနွေးမဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုအမျိုးသားလုံခြုံရေးအကြံပေး6ယူရန်ဦးဆောင်မဲ့အကြောင်းသမရယုံကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေး6ကထောက်လိုင်းရဌာနအကြီးအကဲဆုဟွန်းအပါအဝင်တခြားအရာရှိ၄ဦးနဲ့အတူမြောက်ကိုရီးယားနိုင်ငံကိုသွားရောက်မယ်အကြောင်းသမ္မတယုံပြောခွင့်ရကပြောဆိုရာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တမိုင်းဝင်တွေ့ဆုံမှုနောက်ပိုင်းနျူကလ িয়ার စီစဉ်တွေအဆုံးသတ်ရေးနှွေးကွေးလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲလာမယ့်ဗုဒ္ဓဟူးနေ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
မြန်မာနယ်ပွားထိုင်ဝမ်ဒါရိုက်တာမီဒီဂျောဟာအခု The Road to Mandalay ဆိုတဲ့ရုပ်ရှင်ကားနဲ့ထိုင်ဝမ်မှာလုပ်တဲ့အာရှပစိဖိတ်ရုပ်ရှင်ပွဲတော်မှာအကောင်းဆုံးဒါရိုက်တာဆုရသွားပါတယ်။ဂျောဟာ2014ခုနှစ်ကရိုက်တဲ့ Ice Poison ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ထင်ရှားခဲ့ပြီးတော့2016ခုနှစ်မှာတော့ထူးချွန်တဲ့ထိုင်ဝမ်ရုပ်ရှင်ရိုက်ကူးသူဖြစ်တဲ့ Golden House Award ဆုရရှိခဲ့သူပါ။ The Road to Mandalay ဇာတ်ကားကတော့မြန်မာပြည်ကပြည်တွင်းစစ်ကြောင့်ထပ်တင်ကန်နဲ့ထွက်ပြေးလာတဲ့ရွှေပြောင်းလုပ်သားနှုတ်ရဲ့အကြောင်းကိုရိုက်ကူးထားတာဖြစ်ပြီးတော့2016 Venice ရုပ်ရှင်ပွဲတော်မှာပထမဆုံးပြခဲ့ပါတယ်။အဲ့နောက်ထိုင်ဝမ်နိုင်ငံကရုပ်ရှင်ဝင်တွေမှာပြခဲ့သလိုပဲအမေရိကန်ပြောင်စု Washington DC အပါအဝင်မြို့အတော်များများနဲ့အခြားနိုင်ငံတွေအတော်များများကလည်းလှည့်လည်ပြသခဲ့ပြီးပါတယ်ခင်ဗျာ
။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆုံးတင်ပြပေးမယ့်သတင်းလွှာကတော့ဒီကနေ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲအကြောင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရကချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအတွက်ကိုယ်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်တွေပေးထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီး Scott Marshall ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကျင့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှိနှုံမှုတွေကတော့ဒီကနေ့အထိရှိနေဆဲဖြစ်ကြောင်းရန်ကုန်မှာဒီနေ့ကျင်းပတဲ့ ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ Federal ရေးရာဆွေးနွေးပွဲမှာပြောဆိုသွားတာပါကိုသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
် ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ပါစာတမ်းတွေနဲ့ပတ်သက်လို့၃လတကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ရည်ပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေးများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီး Scott Marshall ကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားခဲ့ပါတယ်
We tried to build a federal system that gave enough power to the national government but allowed
မျိုးသားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ federal ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတိဆောက်ဖို့ကြိုးစားပါတယ်ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနည်းမီတာဝန်ယူဖို့အာဏာအနည်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဘွယ်စည်းအတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ
်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးဖက်ခရမ်မစ်ရီလက်တယောက်ပြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူဆပေါင်းစုပေါင်းစည်းနေထိုင်နေအောင်ချမှတ်ကျင်းသုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါလေ
The United States as a melting pot and of India as a mosaic both of them
အမေရိကန်ပြည်ထောင်စုကမတူကွဲပြားတဲ့လူမျိုးစုတွေစုပေါင်းဝင်ရောက်လာတဲ့နေရာဖြစ်တယ်လို့အိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းဆက်ထားတဲ့နိုင်ငံဖြစ်ပါလေနိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ချင်းကပ်ပုံမှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနိုင်ငံစလုံးရဲ့ညီမန်းချက်တွေကတော့အတူတူပါပဲ။ပြည်သူတွေအားလုံးအကြီးအသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရတန်းတူရရှိရေးဆိုတဲ့မူရင်းအပေါ်မှာတိုင်းပြည်ကိုတည်ဆောက်ထားတာပါလို့တမ်မတ်ကြီးဖက်ခရမ်မစ်စရီကပြောပြသွားတာပါ။ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်ရေးဆွေးနွေးရင်စဉ်းစားသင့်တဲ့အချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ်။
ဒီ federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လဲမယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်တကယ်တမ်းကျတော့ပ ီးခဲ့တဲ့နှစ်20 30အတွင်းမှာလူရန်သားကွာခြားမှုဟာအကြီးအမားဖြစ်လာတာတွေ့ရတယ်။စင်ရဲချမ်းသာကွာခြားမှုဟာအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။ရှမ်းတန်းမှာလည်းရှမ်းခရိုနီရှမ်းတထေးရှိသလိုပဲရှမ်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတထေးရှိသလိုကချင်းနင်းပြားလည်းရှိရတယ်။ Federal Synergy ပေါ်လာလို့အဲ့ဒီနင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လည်းဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပဲ။အဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောတင်ဘူးလို့ကျွန်တော်တို့ထင်တယ်။အဲ့တော့ကျွန်တော်တို့ခက်ခဲ့နောက်ထပ် structural ပေါ့နော်အကျက်တဲတခုအမွေဆက်ခံလိုက်တဲ့အကျက်တဲတခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟမှုတစ်ကြီးမလာတာဆင်းရဲချမ်းသာကွာဟမှုတစ်ကြီးလာတာကိုစဉ်းစားဖို့တင်တယ်အမျိုးသားအမျိုးသမီးကြားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားတင်တယ်ဒီ federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြေလည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်သားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်
။စာတမ်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ Federal မူတိုင်းရင်းသားဒေသတွေနဲ့ဒန်းတူအခွင့်အရေးပထဝီဝင်နေထားတဲ့လူမျိုးစုကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းပုံပေလုံသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တက်ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြေကြားပြီးတော့လည်းဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ။
ဦးသိန်းထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအယက်သားဆိုရလက်ထက်ကဏ္ဍပေါင်းစုံအသွင်ကူးပြောင်းရေးလှုပ်ဆောင်နေချိန်မှာတရားဥပဒေစိုးမိုးရေးအပိုင်းကဏ္ဍပြုပြင်ဆောင်ရွက်မှုဘလို့ရှိတယ်လဲဆိုတာကြည့်ရအောင်ပါပြည်သူလူထုအတွက်အကျိုးရှိတဲ့တရားဥပဒေတချို့ပြဋ္ဌာန်းနိုင်ခဲ့ပြီးတော့ရှေ့လျှောက်လဲပို့ပြီးအရှိန်ကောင်းကောင်းလှုပ်ဆောင်နိုင်မယ်လို့မျှော်လင့်နေအကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီဆိုးကပြောပါတယ်တရားစီရင်ရေးနဲ့ဥပဒေရေးရာပြည်သူ့လွတ်တော်ကော်မတီအဖွဲ့ဝင်တစ်ခုဖြစ်တဲ့ဒေါ်မီဆိုးကရဲတပ်ဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကင်တွယ်ပုံတွေကိုတေချာပြုပြင်ပြောင်းလဲဖို့လိုအပ်နေသေးတယ်လို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးပိုင်းမှာလဲခုထက်ပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောပါတယ်ဒေါခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာရှုစားနိုင်ပါတယ်ရှင
်ဒီလိုမျိုးဒီမျိုးဆိုကျွန်တော်တို့လာပြီးတော့တွေ့ဆုံမေးမြန်းပြီးရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
အခုဒေါ်မီဆိုအနေနဲ့ပေါ့နော်ဒီပြည်သူ့လွှတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီမှာကော်မတီဝင်တယောက်လည်းဖြစ်တယ်ဆိုတော့ဒီလွှတ်တော်တက်တန်းပေါ့လေနှစ်နှစ်ကာလအတွင်းမှာဒီဥပဒေပြုရေးမန်တိုင်တစ်ခုအနေနဲ့ပေါ့နော်ဘယ်လောက်ထိဟိုကျေနပ်အားရမှုရှိလဲပေါ့ကိုယ်တိုင်ကိုယ်ကျက်ထဲထဲဝင်လဲပါဝင်ခဲ့ပြီဆိုတော့လေ
ဥပဒေရေးကတော့90နိဗတ်လောက်ပြီးသွားပြီပေါ့လေအဲ့ဒီထဲမှာတော့ကျမတို့ပေါ့လေကျေနပ်တဲ့ဥပဒေတွေလည်းရှိသလိုပေါ့လေတဲ့တိတ်ကြီးအားရကျေနပ်မှုမရှိဘဲနဲ့ပေါ့လေဒီကမန်ဂရန်းနဲ့လွှတ်လိုက်ရတဲ့ဥပဒေမျိုးတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့လည်းပေါ့ကျမတို့တစ်ခါလေကြားလို့ရှိရင်လည်းဒီဥပဒေချမ်းမှာသွားပြီးတော့မှဒါတိတိကျကျထဲထဲဝင်လောက်ခဲ့ရတဲ့အမှုတွေလည်းရှိသလိုပေါ့ဥပဒေတွေရှိသလိုပေါ့ထဲထဲဝင်ဝင်မပါဘဲနဲ့ပေါ့ဖတ်ယုံဖတ်ပြီးတော့မှကျမတို့အခြေမရလို့ပေါ့လေဟိုကျမတို့ဒါလွှတ်တော်ကနေပြီးတော့မှဒါဆုံးဖြတ်လိုက်ရတဲ့ဥပဒေတွေလည်းရှိပါတယ်ရှင
်ဟုတ်ကဲ့ပါဟိုပြည်သူလူထုအတွက်တကယ်ပဲအကျိုးပြုခဲ့တဲ့ဟိုဥပဒေတရက်ကိုပေါ့နော်ထူးထူးခြားခြားဘယ်လိုဥပမာဆိုပါတော့ဧည့်စင်းတိုင်းတဲ့ကိစ္စတွေပါတော့ပေါ့နော်အဲ့ဒီကိစ္စတွေပါတယ်ပြည်သူလူထုကိုတကယ်အကျိုးပြုခဲ့တဲ့ဥပဒေတွေကဥပမာလေးတစ်ခုတစ်ခုလောက်ပြောပြပေးပါလားရှင
်အဲ့ဧည့်စင်းပတ်သက်တဲ့ဧည့်စင်းပေါ့လေဒီကျမတို့ဖြတ်သိမ်းတဲ့ဟာနဲ့ပတ်သက်လို့တော့ကျမတို့ဥပဒေချက်မှာလဲကိုယ်တိုင်ပေါ့တွားရောက်ပြီးတော့တိတိကျကျပေါ့ကျမတို့ပါဝင်ခဲ့ပါတယ်ပေါ့အဲ့ဒါလေးနဲ့ပတ်သက်လို့လဲပြည်သူတွေပေါ့လေဒါအခုဟိုကျင်းနေအားရမှုရှိတယ်ပေါ့လေဒါငိမ့်စုစီတို့ပေါ့လေကျမတို့ဒါလေးတွေနဲ့ပတ်သက်လို့လဲကျမတို့ကျင်းနေအားရမှုလည်းရှိပါတယ်ရှင
်ဟုတ်ဒါပေမဲ့ငိမ့်စုစီနဲ့ပတ်သက်လို့ကလည်းနည်းနည်းလေးပေါ့နော် controversial ဖြစ်တာပေါ့အငင်းပွားပွဲလေးဖြစ်တာပေါ့နော်အဲ့တော့ငိမ့်စုစီနဲ့ပတ်သက်ပြီးတော့ဟိုဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ့နော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုပေါ့လေအများစုဖြစ်နေတဲ့ဒီလွှတ်တော်တွေကနေပြီးတော့ငိမ့်စုစီဥပဒေကိုဟိုပြဋ္ဌာန်းခဲ့တာဟိုတချို့တော်တော်လေးဘူဝင်မကြကြဘူးလေအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ပါလဲရှင်
လိုမျိုးပေါ့လေဒါတော့ပေါ့ငင်းချမ်းသာပေါ့လေလက်စီတန်းဆန္ဒပြရဲဆိုတာကတော့ဒါရှိတဲ့မှာလေဒါလွတ်လွတ်လပ်လပ်ပေါ့လေပြောတဲ့ဆိုပြောရဲဆိုရဲနေရာမှာပေါ့လေဒါပေမဲ့လေပေါ့လေချိုးကြတော့ဒေါင်းတောင်းဖြစ်လို့တချို့ကြလဲကျမတို့အဲ့ဒီကလေးကွာလေကျမတို့လေဥရေချမ်းမှာကလေးကွာအဲ့ဒါလေးနဲ့ပတ်သက်လို့တော်တော်အငင်းပွားတယ်အဲသူများတွေကဒီပေါ့လေဟိုဒေါင်းတောင်းမှာဆိုမလုံးရဘူးပေါ့ဆိုကျမတို့ဟဲ့ဒေါင်းတောင်းမလုံးလို့မြို့ပြမှာသွားလို့ဘသူလာကြည့်မှာလဲသိစေချင်လို့ဒါတွေကလူတွေကိုသိပေးချင်လို့ဒါတွေဆန္ဒပြတာပေါ့လေဆိုလို့ရှိရင်ဒါတွေကိုပေါ့လေဟိုလူမြင်နေတဲ့နေရာလူသွားနေတဲ့နေရာတွေမှာလုတ်တယ်ဆိုလို့ရှိရင်ပေါ့လေဒါမြို့တွေတွေမှာခွင့်မပြုဘူးဆိုလို့ရှိလို့ရှိရင်ပေါ့လေဒီလိုကျမတို့အရင်ကတော့ကျမတို့ကိုယ်တိုင်လဲဒါလည်းပတ်သက်လို့ကျမလည်းကန့်ကွက်ခဲ့တာပေါ့လေရန်ကုန်မှာဆိုရင်ဥပမာပေါ့လေကို ကိုကရန်ကုန်မှာနေတဲ့လူဆိုတော့ဒါစုလေမှာပြမှာလူတွေသိမှာပေါ့ဟိုဒီမဲ့အပြင်မှာသွားပြရင်လူတွေလည်းမသိလိုက်ဘူးပေါ့လေဆိုတော့အဲ့ဒီကလေးကလည်းဟိုပြောကြတယ်ပေါ့ဟာရဆိုရင်ဒီကားတွေပိတ်တယ်ရုံသွားရုံလာចောင်းသွားចောင်းပြန်နေခက်ခဲတယ်လို့အဲ့လိုမျိုးတွေပြောကြတယ်ပေါ့လေအဲ့ဒီကလေးကကျမတို့လည်းအငင်းပွားမှုတွေအဲ့ဒီကလေးကလည်းရှိခဲ့ကြတယ
်ဟုတ်ကဲ့ပါအခုတရားစီရင်ရေးနဲ့ဥရေရေးကကော်မတီဝင်တယောက်အနေနဲ့ပေါ့နော်အခုမြန်မာနိုင်ငံရဲ့ဟိုဒေါ်စန်းစုကြည်ကလည်းအမြဲတမ်းပြောပြီးပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးကတရားဥပဒေစိုးမိုးမှု rule of law ပေါ့သူအမြဲတမ်းပြောပါတယ်အဲ့တော့တရားဥပဒေစိုးမိုးမှုရှိဖို့ဆိုတဲ့နေရာမှာတရားစီရင်ရေးခန္ဓာအမြဲတမ်းအရေးကြီးပါတယ်ဥပဒေပြုရေးလည်းအရေးကြီးတယ်အဲ့တော့တရားစီရင်ရေးဘက်မှာဒီတရားရေးဝန်ထမ်းတွေပေါ့တရားသူကြီးတွေပေါ့နော်အဲ့ဒါတော်တော်လေးလေးဟိုပေါ့ပြည်သူလူထုကြားမှာနာမည်ပြက်တာတွေအများကြီးရှိတာပေါ့နော်ဟိုအကျင့်ပြက်ချဆားတာတွေလည်းရှိတာပေါ့အဲ့တော့အခုတလောကြားနေရတဲ့ဒီအခိလိုက်ဆောင်မှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူကြတာကြားပါတယ်အဲ့တော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူတဲ့နေရာမှာဒီလွှတ်တော်ရဲ့ထောက်ပြမှုပေါ့နော် check and balance လောက်တာများပါဝင်ခဲ့ပါသေးလားရှင
်ဟုတ်ပါပါတယ်ရှင်ဟိုကလေကျမတို့တွေဒါပေါ့ဟိုကျမတို့ဒါလူတရားတတန်းပေါ့လေဒါကျမတို့လွှတ်တော်ဒါသမရာကြီးပေါ့မဖြစ်ခင်ပေါ့လေကျမတို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ခင်လက်ထက်ကလေးကပေါ့လေကျမတို့ဒီဥပဒေပြည်ရဲ့နဲ့ပတ်သက်လို့ထဲထဲဝင်ပေါ့ကျမတို့စဉ်းစားကန်စာတင်တာပဲဖြစ်စေပေါ့ကျမတို့လွတ်တော်မှာမေးခွန်းမေးတာပဲဖြစ်စေပေါ့လေအဲ့ဒါဆိုလို့ရှိရင်ကျမတို့ဒီဥပဒေနဲ့ပတ်သက်လို့ဒီတရားစီရင်နဲ့ပတ်သက်လို့ပေါ့လေပို့ပြီးတော့မှလမ်းကြောင်းတက်မှတ်ဖို့ဒီပေါ့လေဟိုတိတိကျကျတိုင်ကြားဖို့ဆိုသူခဏခဏပြောပါရစေကျမတို့တွေဒီကော်မတီမှာဆိုလို့ရှိရင်လည်းဒါအခုသမရာကြီးပေါ့အရင်ဥက္ကဋ္ဌဆိုလို့ရှင်ကျမတို့ပေါ့တိုင်ကြားစာတွေနဲ့ပတ်သက်လို့လေထိထိရောက်ရောက်လုပ်ဖို့ဆိုကျမတို့လည်းအမြဲတစေမှားပါရဲ့ရှင်အခုနောက်ပိုင်းတော့ပေါ့လေဒါသမရာကြီးလည်းတက်ပြီးတဲ့ကာလသူမိန်ကုံးပြောကြတဲ့ကွာဒါတရားစီရင်မှန်တမ်းကိုပို့ပြီးတော့ထိထိရောက်ရောက်ဖြစ်အောင်လုပ်မယ်ဆိုပြီးတော့မှလည်းသူပြောတဲ့အတွက်အရင်ရတဲ့စာလို့ရှင်တော့တရားစီရင်နဲ့ပတ်သက်လို့ရှင်တော့ပေါ့လေဒါနည်းနည်းလေးပို့ပြီးတော့ပေါ့လေတက်မှတ်လာတယ်ဒါတကူပေါ့လေဟိုတရားစီရင်မှလည်းအခုပေါ့ပြည်သူတွေအားအချင်းနဲ့လာအောင်တော့မရှိသေးဘူးပေါ့ဒါပေမဲ့လည်းကျမတို့ကြည်ရတလောက်ကတော့ပေါ့လေဒါပမှန်ကန်ကန်လေးများအရင်အဲ့စားလို့ရှင်ပေါ့လေပို့ပြီးတော့များပေါ့လမ်းကြောင်းမှန်ပုံများရောက်လာမလားလို့တော့မျှော်လင့်ကြည့်ရပါတယ်ရှင်
တရားဥပဒေစိုးမိုးရေးဆိုလို့ရှိရင်ပြည်သူရဲတပ်ဖွဲ့ရဲ့အခန့်ကဏ္ဍကလည်းမေ့ထားလို့မရပါဘူးအဲ့တော့ပြည်သူရဲတွေရဲ့ပေါ့စွမ်းဆောင်ရည်မြင့်မားမှုအတွက်ကို EU ဥရောပတမကတို့ဘာလို့ဝိုင်းဝန်းပြီးတော့ပံ့ပိုးကူညီနေတာရှိပါတယ်တင်နန်းတွေပေးနေတာလည်းရှိပါတယ်ပြည်သူလူထုနဲ့ဘလို့ဆက်ဆံမလဲဒီကဲလို့များအဓိကယုံနေဖြစ်ခဲ့ရင်ဘလို့ကင်တွေမလဲဆိုပြီးတင်နန်းတွေပေးတာကျွန်တော်တို့မီဒီယာအနေနဲ့လည်းကြားပါတယ်ဟိုတခြားလည်းသိပါတယ်လေဒါပေမဲ့လို့တကယ်တမ်းလက်တွေ့မှာတကယ်တမ်းအဓိကယုံဖြစ်လာတဲ့အခါမှာတို့ရဲ့ကင်တွေမှုကဟိုပြည်သူလူထုအမြင်မှာပေါ့နော်တော်တော်လေးအယုတ်ဆိုးတာတွေဖြစ်နေပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဒေါ်မီဆိုးတို့ဒီပြည်သူလူထုကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်ဘလို့များအားပေးတိုက်တွန်းခြင်းပါလဲရှင်
တရားတော့ပေါ့လေဒီတရားဥပဒေစိုးမိုးရေးဆိုတာပေါ့လေဒီတရားဥပဒေဒီဥပဒေမှန်တမ်းကလည်းဒီတရားဥပဒေစိုးမိုးမှုကအဓိကကြတာပေါ့လေအဲကျမတို့ကျောင်းမှာကျောင်းစတက်လို့ဒီ88ရေခင်းစဖြစ်ခဲ့တဲ့နောက်ပိုင်းရေခင်းဖြစ်တဲ့ဟာတွေမှာလည်းဒီအထီးရုံနှိမ့်နှင်းရေးအထီးရုံနှိမ့်နှင်းရေးနဲ့ပတ်သက်လို့လှုပ်တဲ့ပုံစံတွေကအခုယနေ့ထိလှုပ်တဲ့ပုံစံတွေနဲ့အတူတူပဲရှိသေးတယ် EU ကဘလို့ပဲတင်တယ်ဘလို့ပဲပေါ့နိုင်ငံတကာမှာအထီးရုံကိုဘလို့ပဲနှိမ့်နှင်းတယ်လို့ပဲဘလို့ပုံစံနဲ့နှိမ့်နှင်းတယ်လို့ပဲပြောပြောဗမာပြည်မှာနေနေတဲ့ပုံစံကတော့ကျမထင်တာတော့တိုးတက်မလာဘူးဒီတိုင်းပဲငโกမူရင်းတိုင်းပဲပေါ့လေပြည်သူတွေလည်းအဲ့အတွက်လည်းအခုချိန်ထိတော့အားရကျေနပ်မှုမရှိဘူးအခုမနေ့တနေ့ဖြစ်သွားတဲ့ကိစ္စပေါ်မှာထီကိုလူတွေကဒါစိတ်ပြတ်အာရုံမေ့ရဆိုတော့ဒါတင်နန်းပေးတဲ့လူကလည်းပေးတယ်အလုပ်တဲ့ပုံစံကလည်းငโกမူရင်းပုံစံတိုင်းပဲဖြစ်တယ်ဆိုလို့ရှိရင်ဒါတင်နန်းပေးတာကထိရောက်မှုထင်သလောက်မရှိဘူးထင်သလောက်ကိုတိုးတက်လာတာမရှိဘူးလို့ကျမတို့မြင်နေရှင်
အဲ့တော့ဟိုသူတို့ပေးတဲ့ရံမုံငွေတွေကအလဟတဖြစ်သွားတယ်လို့များယူဆတာလားရှင်
။ဟာပေါ့လေဒါတော့ပေါ့လေတင်နန်းပေးတာတော့ကောင်းပါတယ်။တင်နန်းပေးတာလည်းကောင်းတယ်။တင်နန်းလုပ်တာလည်းကောင်းတယ်။တင်နန်းလုပ်တဲ့အတွက်လည်းပေါ့လေဟိုအမြင်ကျေတာတွေဟိုပေါ့ blues တည်ယုံဖြစ်လာရင်တခုပေါ့လေဖြစ်လာတယ်ဆို blue ဆောင်ရွက်ရမယ်ဆိုတာသိလေ။ဒါပေမဲ့လည်းအထက်ကညွှန်ကြားချက်ကဒီတိုင်းပဲဆိုလို့ရှိရင်တော့လေလုပ်တဲ့ပုံစံဒီတိုင်းကြီးပဲဖြစ်နေဦးမှာ
။ဟုတ်ကဲ့ပါရဲစုကိုယ်တိုင်ကလည်းသတင်းစာရှင်းလင်းပွဲမှာပြောသွားတာတော်တော်လေးကိုအများပြည်သူအမြင်မှာပေါ့နော်။ဟို blue မှဟိုကျင်းနဲ့အားရစရာမရှိပါဘူးဥမာဆိုလို့ရှိရင်ဒီအရဝတ်တဲ့လူတွေဝင်ပြီးတော့ဟိုဒီဟိုဆန္ဒပြတဲ့လူတွေဝင်ပြီးတော့ကူပြီးဖမ်းပေးတဲ့ကိစ္စတွေပါတယ်တော်တော်လေးကိုအယုတ်ဆိုးပါတယ်ဒါအစ်မတန်းမှဟိုပြည်သူလူထုကြားမှာအဆင်မပြေတဲ့ကိစ္စပေါ့နော်အဲ့တော့ဟိုရဲတပ်ဖွဲ့အကြောင်းခဏထားပြီးတော့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဒေါ်မီဆိုးအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟောအခုကတော့ပေါ့လေအခုကျွန်တော်ပြင်နေတာပေါ့လေခုဟိုလုပ်နေတဲ့ကန္နာမှာတော့ပေါ့လေကျမတို့လည်းအခုထဲထဲဝင်ဝင်တော့မပါပါဘူးရှင်ဒါမဲ့လည်းကျမတို့ဥပဒေတွေဖတ်တယ်ကျမတို့လည်းကြည်ပြီးလေ့လာရတယ်ပေါ့လေဆိုတော့ဘုပြင်ရမယ့်အချက်တွေလည်းကျမတို့တွေအခုပြင်နေကြပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါအခုအကြီးလိုက်ဆောင်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့ဒီ NLD အစိုးရအနေနဲ့ပေါ့နော်ဟိုတကြမမတ်ထိရရောက်ကင်တွယ်မယ်ဆိုပြီးတော့အားလုံးကလည်းမျှော်လင့်ထားကြတယ်ပေါ့နော်အခုလောလောဆယ်မှာလည်းဟိုဝင်ကြီးတွေနှုတ်ထက်တာနာနှုတ်ထက်ပေါ့လေအဲ့တော့တိုင်းနဲ့ပြည်နယ်တွေမှာလည်းအလားတူကိစ္စတွေဖြစ်နေကြတယ်ပေါ့အဲ့တော့ရှေ့ဒီတဲ့မကပို့ပြီးတော့အရေးယူဖို့ရှိပါလားရှင်
အဲ့မျိုးပေါ့ဒီကျမအနေနဲ့ပေါ့လေဒီအားကြီးတိုက်ဖြတ်ရေးကိုပေါ့လေဒီကော်မတီကိုလည်းကျမတို့ကအများကြီးအားကိုးပါတယ်အများကြီးလည်းကျမတို့မျှော်လင့်တယ်ပေါ့လေဒါမှလည်းတစ်ခုရှိတာပေါ့လေတိုင်တဲ့သူကလည်းတိုင်တယ်ဆိုလို့ရှိရင်ကြားနာတဲ့အခါမှာလည်းပေါ့လေတစ်ဖက်ကလည်းတကယ်ကိုပဲပေါ့လေဥပမာလက်ပေးလက်ယူပေါ့လက်ပေးလက်ယူဆိုလို့ရှိရင်တိုင်တယ်ဆိုတစ်ဖက်ကရောဝန်ခံမှမလားပေါ့အဲ့လိုမျိုးတွေလည်းကျမတို့တွေးကြည့်မိတယ်ပေါ့ဟုတ်တယ်ယူတဲ့လူကတော့ယူတယ်ဒါဆိုလို့ရှိရင်ပေးတဲ့လူကတော့သွားမယ်ပေးတဲ့လူကလည်းဟုတ်ပါတယ်ပေးတယ်ဆိုတာဝန်ခံတဲ့သူတွေကတော့တကယ်ရှိလားပေါ့တကယ်လည်းအဲ့အိမ်မှာကြားနာတဲ့အခါမှာကြတော့လေကြားနာမှုကလည်းရေးကြည့်တာဟုတ်ကြားနာမှုရဲ့အခါမှာလည်းတကယ်ကိုလာပြီးတော့မှကြားနာကြရလားပေါ့မှန်မှန်ကန်ကန်လာပြီးထွက်ဆိုကြလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဖော့ဖော့လေးပေါ့လေပြောသွားတာများလားပေါ့အဲ့လိုမျိုးလဲကျမတို့စိုးရိမ်မိတာတွေလည်းရှိပါတယ်ဟုတ်ကဲ့ဟိုပေါ့ဟိုတိတိကျကျပေါ့အလုံးတိတိကျကျတိုင်ဆိုတော့တိတိကျကျတိုင်မှုဆိုတော့လည်းတစ်ခါလေကြတော့လေခက်ခဲတာမျိုးတွေလည်းရှိတာပေါ့လေအဲ့ဒါကြောင့်မလို့ကျမတို့ကအားကိုးပါတယ်ဟိုပေါ့လေဟိုဒီကျမတို့လွတ်တော်ကြီးကလည်းဒီဥပဒေလေဥပဒေလေတည်းထုတ်မယ်နောက်ပြီးတော့ပေါ့လေဒီကော်မတီကိုရန်ကလည်းဟိုတနေ့ကလည်းပေါ့လေဥက္ကဋ္ဌကိုရန်ကလည်းကျမတို့ပေါ့ကော်မရှင်ကလည်းတေချာပြောပါတယ်အမနာတိုင်းတိုင်ကြပါအမနာတိုင်းပြောကြပါအမနာတိုင်းပြောလို့ပေါ့လေဟိုဟိုအများရန်လာပြီးနားဖူပါလို့လည်းပြောတယ်ဒါပေမဲ့လည်းကျမတို့ကလည်းဒီဟာလေးနဲ့ပတ်သက်လို့လည်းဟိုပေါ့ဟိုပို့ပြီးထိထိရရပို့ပြီးဖြစ်စေခြင်းနဲ့ပြည်သူတွေကလည်းတကယ်ကိုအားကိုးထိုက်တဲ့ဒီကော်မရှင်ကြီးဆိုပြီးတော့မှပြည်သူတွေနည်းနည်းလည်းဒီလိုမြင်တဲ့ကော်မရှင်ကြီးဖြစ်စေချင်ပါတယ်တိုင်တာတော့တိုင်စာတွေရောက်တယ်တိုင်စာတွေပေါ်မှာမှဘယ်နဲ့ဆောင်မဲလုံနိုင်တယ်ဘယ်နဲ့ဆောင်မဲအေးအေးယူနိုင်တယ်ဘယ်နဲ့ဆောင်မဲဖြစ်နိုင်တယ်ဆိုတာလေးကိုလည်းပေါ့လေဟိုကျမတို့လွတ်တော်ကိုယ်စားလှယ်တွေပဲဒီလိုမျိုးသိအောင်ဖို့ပဲနဲ့အများမြင်အောင်လို့လည်းပေါ့လေဒါချိန်တန်လို့ရှိရင်ဒါတစ်နှစ်တန်နေ6လတန်နေဒါပြောတင်တာပေါ့လေပြည်သူတွေဟော
ဟုတ်ကဲ့ပါဟိုဒေါ်မီဆိုးအနေနဲ့ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုတဲ့နေရာမှာဟို check and balance ပေါ့နော်ဒီအစိုးရအုပ်ချုပ်မှုဘိုင်းနဲ့ဒီတရားဟိုစပေါ့ဥပဒေပြုရေးမှန်တိုင်းနဲ့ဟို check and balance မျှတအောင်ကြည့်နေရတဲ့သဘောရှိတာပေါ့နော်အဲ့ခါကျတော့အခုဗိုလ်ထောင်မြို့နယ်ထဲမှာဖြစ်နေတဲ့ပေါ့လေဒီပြည်သူလူထုရဲ့လိုအပ်ချက်တွေဒီဒီအုတ်ချုပ်ရေးပိုင်းကအားနည်းချက်တွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရင်ဆိုင်ရတဲ့ခါမှာဘယ်လိုစိန်ခေါ်ချက်တွေရှိပါလဲရှင်
။ဒါဗိုလ်ထောင်မြို့နယ်ကတော့ပေါ့လေရက်ကွက်ကလည်း10ခုရှိရပေါ့ရက်ကွက်2ခုကလည်းဟောပေါ့တစ်ခုကအေးရာဝေးဒီရေးတဲ့စကန်ပါတယ်နောက်ဟိုပေါ့လေဝန်ထမ်းအင်အားတွေရှိရပေါ့ရက်ကွက်2ခုလောက်ကတော့10ခုလောက်ကတော့အများပြည်သူပေါ့လေဆိုလို့ရှိရင်ဟိုကျမတို့နေအခက်ခဲရလို့တော့အရင်ကြီးတွေ့ရတွေ့မရှိဘူးပေါ့လေဒါအုတ်ချုပ်မှုဘိုင်းနဲ့လဲကျမတို့ကတော့ပိုးဝမ်းပြီးတော့ဆောင်ရွက်တယ်ပေါ့ဒါမဲ့လဲတချို့ဟာတွေကြလို့ရှိလို့ရှင်ကိုလို့ချင်တာတဲ့ပေါ့လေကိုကပြောလိုက်ပြီးပြောလိုက်မယ်ပြည်သူကပြောလို့ကိုကလှုပ်လိုက်တယ်လှုပ်လိုက်တဲ့အခါမှာဆိုလို့ရှိလို့ရှင်လဲပေါ့လေကိုကပြောခဲ့တယ်နောက်ကနေပြန်မလိုက်ဘူးဆိုလို့ရှင်ပြန်မကြည့်နိုင်ဘူးဆိုလို့ရှင်ကိုလည်းအလုပ်တွေများနေလို့မကြည့်လိုက်နိုင်ဘူးဆိုရင်အဲ့ဒီဟာကတော်တော်နဲ့မပြီးဘူးအဲ့ဒါအခုချိန်ထိဝန်ထမ်းတွေရဲ့အားနည်းချက်တွေပေါ့လေနောက်တစ်ခါမေးလိုက်ပြီဆိုလို့ရှင်ဝန်ထမ်းအားနည်းနေလို့ဝန်ထမ်းအားမပြေလို့ဆောင်ရွက်ရတဲ့အလုပ်တွေနဲ့ပေါ့လေလှုပ်ဆောင်နေရတဲ့ဟာတွေနဲ့ကတခါလေဆိုလို့ရှိရင်ဂျာပြတ်လိုရတာတွေလည်းရှိလို့ဆိုပြီးတော့အဲ့ဒီတီကွန်ပလိန်တွေလည်းအခုချိန်ထိလည်းရှိနေတော့မှရှိပါတယ်ရှင
်ဟုတ်ကဲ့ပါဒီလိုမျိုးလာပြီးတော့ကျွန်တော်တို့ VOA American တန်ကိုတကူးတကလာပြီးဖြည့်ဆို့ပေးအတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟု
တ်ကဲ့ကျွန်မလည်းကျေးဇူးတင်ပါတယ်ရှင်
တော့ပြည်စိုးဝင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ွက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့မြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ2532 52နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍကတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကာစီနိုလောင်းကစားရုံတွေလုတ်ကင်ဖွင့်လှစ်ခွင့်ပြုတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကပြည်သူ့လွှတ်တော်မှာထူးခြားတဲ့ဥပဒေကြမ်းတစ်ခုတင်ပါတယ်2018လောင်းကစားဥပဒေကြမ်းလို့နာမည်ပေးထားပြီးခင်မမီတော့တဲ့1986ခုနှစ်လောင်းစားဥပဒေကိုအစားထိုးမယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါက်တာလင်းလင်းကျော်ကဆိုပါတယ်ထူးခြားချက်ကတော့ဒီဥပဒေကိုအတည်ပြုပြီးသွားရင်နိုင်ငံသားတွေကြီးပဲဝင်ရောက်လောင်းကစားလုပ်နိုင်မဲ့ကာစီနိုယုံလိုမျိုးတွေကိုတရားဝင်ဖွင့်လှစ်ခွင့်ရသွားမဲ့သဘောလည်းဖြစ်ပါတယ်ဒီလိုသာလုပ်နိုင်ခဲ့ရင်နိုင်ငံသားတွေနဲ့တိုင်းပြည်ကိုမထိခိုက်စေပဲအခွန်ကောက်ဝင်ငွေတွေအများကြီးရလာလိမ့်မယ်လို့လည်းဥပဒေကြမ်းတင်သူတွေဘက်ကဆိုပါတယ်လက်ရှိမြန်မာနိုင်ငံမှာကာစီနိုလောင်းကစားရုံတွေမရှိသေးဘူးလားရှိခဲ့ရင်တို့ဘယ်လိုလဲပတ်နေကြသလဲဒီဥပဒေကြမ်းအတီးဖြစ်သွားရင်တကယ်ပဲပြည်သူတွေနဲ့နိုင်ငံကိုမထိခိုက်စေပဲတိုင်းပြည်အတွက်အခွန်အောက်တွေအများကြီးရလာနိုင်မလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်1989ခုနှစ်တက်တွင်းပုံကံမှုဖြစ်ပြီးနောက်တရုတ်နိုင်ငံနယ်စပ်မှာအခြေစိုက်တဲ့အင်အားကြီးဗမာပြည်ကွန်မြူနစ်ပါတီပြုတ်ကွဲသွားပါတယ်ဘကပပြုတ်ကွဲသွားပြီးတဲ့နောက်တတိတခြားစီဖြစ်သွားတဲ့ဝါတက်ဖွဲ့ကိုကန့်တက်ဖွဲ့ NDA ကချင်လက်နက်ကင်တက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေပေါ်ပေါက်လာပြီးအဲ့ဒီနှစ်ထဲမှာပဲတက်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲငင်းချမ်းကြီးလုပ်ပါတယ်စစ်ပွဲမရှိဘဲတည်ငြိမ်သွားတဲ့အဲ့ဒီတက်ဖွဲ့တွေအခြေစိုက်ရာဒေသတွေဟာတရုတ်နယ်စပ်ဖြစ်တော့နယ်စပ်ကုန်းသွယ်ကူးသန်းရေးတွေလုပ်ပါတယ်တဲ့ကြောင်မြေရတနာဓာတ်တူထုတ်တဲ့လုပ်ငန်းတွေလုပ်ကင်ကြပါတယ်။နောက်ပိုင်းအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေထိမ့်ချုပ်ရာဒေသတွေမှာကာစီနိုလောင်းကစားရုံတွေတည်ထောင်ကြပါတော့တယ်။ထုံးစံအတိုင်းတရုတ်တထေးတွေရဲ့အရင်းအနှီးနဲ့တရုတ်ပိုင်ရှင်တွေကထူထောင်ကြတာဖြစ်ပြီးတိုင်းသားစစ်ဘီရင်တချို့ကဝေးစုနေနေပါပါရကြပါတယ်။နဂိုမူလာရုံးကတော့တရုတ်နိုင်ငံဘက်ချမ်းကတရုတ်တထေးတွေငွေရှိသူတွေလာကစားပြီးအဲ့ဒီကနေဝင်ငွေရအောင်ရှာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါဒါပေမဲ့နောက်ပိုင်းအဲ့ဒီလိုမျှော်မှန်းထားတဲ့အတိုင်းဖြစ်မလာပါဘူး။နမူနာအဖြစ်ကချင်ပြည်နယ်ပန်းဝါနဲ့ကမ်ပိုက်တီနယ်စပ်မှာဖွင့်လှစ်ထားတဲ့လောင်းကစားရုံမှာဆိုပြင်ပကတရုတ်တွေလာကစားတာကနည်းနည်းဒေသခံတွေဝင်ကစားတာကများများနောက်ပိုင်းအဲ့ဒီဒေသခံတွေငွေကြေးဆုံးရှုံးစီးပွားရေးချွတ်ချုံကြအတော်များများလဲဘိန်းစားတွေဖြစ်ကုန်တာဒီကနေ့အချိန်ထိကုစားလို့မရနိုင်သေးပါဘူး။အဲ့ဒီလိုကာစီနိုလောင်းကစားရုံတွေနဲ့ပတ်သက်ရင်မိုင်းလာဒေတာဘက်ကလောင်းကစားရုံတွေကတော့နာမည်ကြီးပါတယ်။တရုတ်တွေလည်းလာကစားငွေကြေးသုံးဖြုံးကြပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေကိုလက်မခံနိုင်တဲ့တရုတ်ဆိုရဘက်တာဝန်ရှိသူတွေဟာမိုင်းလာမှာရှိတဲ့ကာစီနိုလောင်းကစားရုံတွေကိုပိတ်ပစ်ဖို့ဖိအားပေးတာမျိုးအထိကြုံရပါတယ်။အလားတူကချင်ပြည်နယ်နယ်စပ်ဘက်ကလောင်းကစားရုံတွေပိတ်ဖို့လည်းဖိအားပေးခဲ့ပူပါတယ်။ဒါပေမဲ့တိတ်အများကြီးအောင်မြင်ပုံတော့မရပါဘူး။
မြန်မာနိုင်ငံကအစိုးရအုပ်ချုပ်မှုအာဏာစက်သက်ရောက်တဲ့နေရာမှာအကောင့်ထဲပေါ်ခဲ့တဲ့ကာစီနိုလောင်းကစားရုံကြီးကတော့တနင်္လာနေ့တိုင်းထိုင်းနယ်စပ်ကွတ်တောင်မြို့နားကတထေးကျွန်းကာစီနိုလောင်းကစားရုံမှာ1988အာဏာသိမ်းတက်လာတဲ့တပ်မတော်အစိုးရကဈေးဝယ်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာပြီးတဲ့နောက်ပိုင်းခွင့်ပြုခဲ့တာဖြစ်ပါတယ်။လုပ်ဖို့လုပ်နေကတော့ထိုင်းတထေးတယောက်ကိုကျွန်းကျွန်းလုံးလုတ်ကင်ခွေပေးလိုက်တာဖြစ်ပါတယ်။တာယာလှပတဲ့ကျွန်းမှာဟိုတယ်တွေအပန်းဖြေစရာနေရာတွေနဲ့ကာစီနိုလောင်းကစားရုံအများကြီးဖွင့်ထားပါတယ်။ရနောင်းဘက်ကနေထိုင်းနိုင်ငံသားတွေအများဆက်လေတွေနဲ့လာရောက်လေးရှိပြီးအစ်စ်မြင့်လုံခြုံရေးစနစ်တွေထားရှိပါတယ်။ကျွန်းပကားလမ်းငယ်တောင်ရှိပါတယ်။မြန်မာနိုင်ငံကွတ်တောင်ဘက်အချမ်းကလာမဲ့မြန်မာနိုင်ငံသားတွေကိုတော့စီစစ်လက်ခံပြီးအရင်စစ်ဆိုးရလက်ထက်ကဆိုရင်တိုင်းမူးတွေစစ်ရာရှိကြီးတွေဟာသူတို့မိသားစုတွေနဲ့အတူသွားပြီးအပန်းဖြေလေးရှိတဲ့နေရာလေးဖြစ်ပါတယ်။အဲ့ဒီတထေးချင်းကိုဘလို့လိုက်စေဘလို့ဥပဒေနဲ့လုတ်ကင်ခွင့်တွေပေးထားပြီးတိုက်ပြည်အတွက်တစ်နှစ်အခွန်ဘလောက်ရနေတယ်လဲဆိုတာဒီကနေ့ချိန်ထိပြည်သူတွေသိခွင့်မရကြပါဘူး
ထိုင်းနယ်စပ်မြဝတီမြို့မှာပေါ်ပေါက်လာတဲ့ကာစီနိုလောင်းကစားရုံတတိတန်းကြီးကတော့အများကြီးနောက်ကျပြီးမှပေါ်ပေါက်လာတာပါ။အဲ့ဒီလောင်းကစားရုံတွေနဲ့ပတ်သက်ရင်နေသားဆောင်တပ်မှုတယောက်ဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူပိုင်ဆိုင်တာတွေရှိတယ်လို့ BGF တပ်ဖွဲ့ကပဲလုံခြုံရေးပေးလဲပတ်နေတာပါ။အဲ့ဒီလောင်းကစားရုံတွေဟာထိုင်းဘက်အချမ်းကလာကစားမဲ့တထေးတကြွဲတွေအတွက်ရည်ရွယ်တယ်ဆိုပေမဲ့လူနေအလွန်ထူထပ်တဲ့ရွှေပြောင်းအလုတ်လုတ်ကင်သူတွေအများဆုံးနေထိုင်တဲ့မြဝတီဧရိယာထဲမှာပဲအများကြီးတိစောက်ထားတာဖြစ်လေတော့မြန်မာနိုင်ငံသားတွေပဲအများဆုံးသွားကြကစားကြအခြေအနေစိုက်ရောက်စေပါတယ်။ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်အမတ်ဦးတန့်စင်အောင်မှတ်ချက်ချခဲ့ဘူးသလိုနိုင်ငံအတွက်လည်းအခွန်မရလောင်းကစားကြောင့်ဘဝတွေပြည့်ရတယ်လို့နောက်ဆက်တွဲမူရစေဝါပြဿနာဒုစရိုက်မှုပြဿနာတွေဖြစ်ပေါ်လာစေတာကလည်းအမှန်ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံအဖြစ်ရှိနေသေးပါ။ဒါကြောင့်မြန်မာနိုင်ငံသားတွေအတွက်ဆိုလောင်းကစားရုံတွေလုံးဝမလိုအပ်ပါဘူး။ဒါပေမဲ့လည်းအိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံဟာလည်းကာစီနိုလောင်းကစားရုံတွေကိုဥပဒေအရခွင့်ပြုထားတာမရှိလေတော့အာဆီယံဖွဲ့ဝင်ကမ္ဘောဒီးယားနိုင်ငံနမူနာယူပြီးအဲ့ဒီအချက်ကနေခီးသွွားတွေဝင်ရောက်လာအောင်တိုင်းပြည်အခွန်ဘဏ္ဍာရအောင်ဆောင်ရွက်မယ်ဆိုအစဉ်ပြေနိုင်ပါတယ်။နေဆက်မဟုတ်တဲ့တချို့သောနိုင်ငံသားခီးတွေတွေလာရောက်လေးရှိတဲ့မြို့တချို့မှာလည်းသီးသန့်စုံတွေတိစောက်ပြီးအကောင့်ထဲပေါ်ရင်လည်းဖြစ်နိုင်ပါတယ်။အဲ့ဒီလိုကောင်ထဲပေါ်နိုင်ရင်ကာစီနိုယုံတွေကနေအမျိုးမျိုးသောအခွန်တွေရနိုင်တယ်လို့ဆက်ဆက်လုပ်ငန်းတွေကနေလည်းအခွန်တွေဝင်ငွေတွေရနိုင်ပါတယ်။အဲ့ဒီလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်မဲ့အလုပ်သမားတွေလုပ်ငန်းရှင်လေးတွေအတွက်လည်းအလုပ်အကိုင်အခွင့်အလမ်းတွေရစေနိုင်ပါတယ
်။ဒါပေမဲ့အရေးကြီးတာတစ်ခုကအဲ့ဒီလောင်းကစားယုံတွေအားလုံးဥပဒေနဲ့အညီဖြစ်စေဖို့ပါ။လက်ရှိလက်နက်ကိုင်အဖွဲ့တွေကြီးစိုးထားရာနေဆက်လောင်းကစားယုံတွေမှာဖြစ်ပျက်နေသလိုလောင်းကစားယုံအတွင်ပိုင်းကဥပဒေချိုးဖောက်မှုတွေကိုမကင်တွယ်နိုင်တဲ့ကိစ္စမျိုးမဖြစ်ပေါ်စေဖို့ပါ။နောင်ပေါ်ပေါ်လာမဲ့လောင်းကစားယုံတွေမှာလုတ်ကင်ကြမဲ့အလုတ်သမားတွေဖြစ်စေဝန်ထမ်းတွေဖြစ်စေလာရောက်အပန်းဖြေလောင်းကစားလုတ်ကြသူနိုင်ငံသားတွေပဲဖြစ်စေဥပဒေရဲ့အကာအကွယ်ကိုရယူနိုင်ဖို့ပါဒါမှသာနိုင်ငံပုံရိပ်ကိုမထိခိုက်တဲ့နိုင်ငံသားတွေကိုမထိခိုက်တဲ့တိုင်းပြည်အတွက်လည်းဝင်ငွေနဲ့အခွန်ဘဏ္ဍာတွေရလာနိုင်မဲ့လုပ်ငန်းမျိုးအဖြစ်ပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
စီတူအောင်မြင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မဲအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတော်ရရှင်တွေအတွက်မြန်မာချင်းလေးတို့နဲ့မေတ္တာတည်းလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အရင်အောင်ဆုံး VOA မြန်မာပိုင်းကိုမေးခွန်းတော်လေးတွေလှမ်းပြီးမေးလာကြတဲ့တော်ရရှင်တွေရဲ့မေးခွန်းတွေကိုဖြည့်ပေးခြင်းပါတယ်။ Facebook Messenger ကနေပို့ပြီးမေးလာတာပါ။နန်းကိုကိုဆိုတဲ့တော်ရရှင်က FM ကနေနားထောင်ခြင်းလို့ဘလောက်မီဂါဟတ်စ်မှာရှာရမလဲဆိုပြီးမေးလာတာပါဟုတ်ကဲ့ပါကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို FM ကနေမလွှင့်ပါဘူးเนาะကားရီဘောကဖမ်းကျင်နေဆိုရင်တော့လှိုင်းလက်မီတာ190 kHz 1595ကနေဖမ်းယူပြီးနားဆင်နိုင်ပါတယ်အစီအစဉ်တွေကိုရေဒီယိုကနေနားထောင်မှုအဆင်မပြေဘူးဆိုရင်တော့ကျမတို့ VOA Facebook အစာမျက်နှာမှာတွားပြီးနားထောင်နိုင်ပါတယ်ရှင်လိပ်စာကတော့ facebook.com/voa.burmese.news ဖြစ်ပါတယ်စလုံးမှာက voa.burmese.news ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအပ်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ Golden Ocean ဆိုတဲ့တော်ရရှင်ကလည်းအခုလိုမျိုးမေးခွန်းလေးတစ်ခုမေးလာတာပါ
။ Hello VOA VOA ကအစီအစဉ်တွေကို live ကြည့်လို့ရလားခင်ဗျာ။ဘယ် page မှာကြည့်လို့ရလဲခင်ဗျာ။ကြည့်ချင်ပါတယ်။ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်ကိုလည်းအရန်ကြိုက်ပါတယ်။ Video file တွေတွေ့နေရပါတယ်။ဘယ်မှာကြည့်ရလဲမသိလို့လမ်းညွှန်ပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကို live ကြည့်လို့ရပါတယ်။ရေဒီယိုကဆိုရင်တော့ live တိုက်ရိုက်ထုတ်လွှင့်တာကိုရေဒီယိုကနေဖမ်းယူနိုင်တာပါနော်။ရုပ်မြင်သံကြားကဆိုရင်လည်းတိုက်ရိုက်ထုတ်လွှင့်တာကိုမြန်မာနိုင်ငံကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါတယ်။ဒါမှမဟုတ်အလွယ်တကူ Facebook ပေါ်ကကြည့်ရှုမယ်ဒါမှမဟုတ်နားဆင်မယ်ဆိုရင်လည်းကျမတို့ထုတ်လွှင့်နေခြင်းတပြိုင်နက်တည်းမှာရေဒီယိုအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက် Facebook ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ခုနကတော့သောရရှင်ကိုပြောသွားတဲ့ Facebook လိပ်စာ facebook.com/voa.burmese.news ဆိုတဲ့နေရာမှာကျမတို့ live လွှင့်တဲ့အချိန်တွေမှာတိုက်ရိုက်သွားပြီးတော့ကြည့်ရှုနိုင်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ကြည့်ရှုမယ်ဆိုရင်အဲ့ဒီ Facebook စာမျက်နှာပေါ်မှာပြန်ကြည့်လို့ရပါတယ်။ ဒီတော့ရှင်မေးတဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်ဆိုရင်တော့ Facebook မှာရုပ်ရှင်တွေကအင်္ဂလိပ်စာလို့ရိုက်ပြီးတော့ရှာကြည့်နိုင်ပါတယ်။ကျမတို့ရဲ့ bamis.voanews.com ဆိုတဲ့ website မြင်တာကိုဝင်ပြီးတော့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့နေရာလေးမှာ ရုပ်ရှင်တွေကအင်္ဂလိပ်စာဆိုပြီးတော့အဲ့ဒီ link မှာကြည့်ရှုနိုင်ပါတယ်။အခုလို့အစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်လို့အခုလို့စာရေးလာတဲ့သောရရှင်ကိုအထူးကျေးဇူးတင်ပါတယ်နော်။ဗီဒီယိုသောရရှင်တရားကိုကိုအောင်ဆိုတဲ့သောရရှင် Facebook ပေါ်ကသူ့ရဲ့စာမျက်နှာလေးအကြောင်းအသိပေးလာတာကိုဗီဒီယိုသောရရှင်ကိုဝေမျှပေးခြင်းပါတယ်။ဒီသောရရှင်ကကျွန်တော်ကကိုကိုအောင်မှာစပုံမှုတယောက်ဖြစ်ပြီးတော့နယူးဇီလန်နိုင်ငံမှာနေထိုင်ပါတယ်တဲ့။မြမပြည်ကလူတွေအတွက်အစားအစာချက်နှီးမျှဝေနေတဲ့သူတယောက်ပါ။ကျွန်တော်အကောင့်ထဲနဲ့ကိုပိုင် page လေးစပုံမှုနူးပညာဆိုတဲ့အထဲကိုဝင်ကြည့်ဖို့ဖိတ်ခေါ်ပါတယ်။ကျွန်တော်အကြောင်းကိုလည်း VOA Bami News ကနေတစင်း
မြမပြည်ကလူတွေကိုချပြခွင့်ရကြင်ပါတယ်။ကျေးဇူးပါ။ဟုတ်ကဲ့ပါရှင်။ဒီသောရရှင်ပြောတဲ့စပုံမှုအနုပညာဆိုတဲ့ Facebook အစာမျက်နှာမှာအချက်ပြုတ်ဝါသနာရှင်နေတော်ပြကြည့်ရှုလေ့လာလို့ရပါတယ်။ကျမကခဏပဲကြည့်ရသေးပေမဲ့လဲစားကျင်စရာတွေတပုံကြီးဟင်းမျိုးစုံချက်ပြထားတာတွေ့ရလို့အမလီဝိတ်တော့ကြားတော့မှာပဲဆိုပြီးစဉ်းစားနေမိတာပါ။အစားမြင်ဝိတ်ကလည်းအရေးကြီးပါဦးလေ။အခုလိုမျိုးဒီသောရရှင်ကဟင်းချက်နေလေ့လာစာမျက်နှာကို VOA သောရရှင်နေနဲ့မျှဝေပေးလို့VOA သောရရှင်နေကိုစားအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။ သူရဲ့စာမျက်နှာမှာဟင်းချက်နေလေးတွေတွားကြည့်ခြင်းနဲ့ဆိုရင်တော့Facebook စာမျက်နှာပေါ်ရောင်းရင်ဆက်ရှာလို့ရတဲ့နေရာမှာစဖို့မှုအနုပညာဆိုပြောပဲဗမာလိုရိုက်ထည့်လိုက်ရင်သူရဲ့စာမျက်နှာပေါ်လာပါလိမ့်မယ်ရှင်။ပြောရှင်းစွာနဲ့ချက်ပြုတ်နိုင်ကြစေတည်းလို့ဆုတောင်းပေးပါရနော်။မြန်မာနိုင်ငံကလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းထင်မြင်ယူဆ ဒီသောရရှင်ကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာပါရဲ့ရှင်
။ရခိုင်ဒေသအဖြစ်ပြက်တွေမှာကျန်းဖက်သမားများလာတိုက်တာကိုလက်မခံပါပြန်လဲတိုက်ထုတ်တာကမှန်တယ်။ဒါပေမဲ့အကျန်းဖက်သမားကိုစစ်တပ်ကပြန်တိုက်ရမှာရွေချက်နှစ်ခုနဲ့တိုက်ခဲ့တာပါ။တစ်ခုကအကျန်းဖက် ARSA ကိုအပြတ်ချေမှုန်းရေးဒုတိယကဘင်္ဂါလီများအားလုံးမျိုးတုံဖျက်ဆီးရေးပါစစ်တပ်ဒီမွတ်စလင်မန္တမများကိုမလိုလားပါရခိုင်မှာသူတို့အားလုံးကိုစနစ်တကျတတ်ဖြတ်ခဲ့တာပါဒေါ်စုဒီဒီအကြောင်းကိုပထမမသိပေမဲ့နောက်ပိုင်းကဘာကပွင့်လင်းစွာအော်ပြောပြလို့သိပေမဲ့2020မဲအနံ့ရရှိဖို့နှုတ်ဆက်ခဲ့တာပါနိုဘယ်ဆုရရှိသောပုဂ္ဂိုလ်ဒါမျိုးလုံးဝမလုပ်သင့်ပါစစ်တပ်ကိုပွင့်လင်းစွာထောက်ပြသင့်ပါတယ်နီးမျိုးစုံအကြောင်းနဲ့တက်တည်ပြပြီးစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်တာကိုမဟုတ်ကြောင်းပြောင်းလဲနေတာကတော့ကမ္ဘာသမိုင်းမှာဗမာသမိုင်းမှာနဲ့နဲ့သာမကောင်းပါစစ်တပ်ရဲ့အတုံးချမှုကိုခံနေရပါတယ်စစ်တပ်ဒီလိုတက်ဖြတ်တာတွေဟာဘာသာနှစ်ခုကိုရန်တိုက်ပေးပြီး2008ခြေဥကိုလုံးဝမပြေနိုင်ဘူးဆိုတာဖော်ပြနေတာပ
ါဒါကတော့မြန်မာနိုင်ငံကဘာသာရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လပ်လပ်လပ်ထုတ်ဖော်လာတာကိုတဆင့်ဝေမျှပေးလိုက်တာဖြစ်ပါတယ်ဖီယိုကထုတ်လင်းပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုအခုဝေမျှပေးသွားချင်ပါသေးတယ်။ကျမတို့ဖီယိုကအပတ်စဉ်ထုတ်လင်းပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တွေပေါ်မှာသောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်တုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ပထမအရင်ဝေမျှခြင်းတဲ့အစီအစဉ်ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပဲဖြစ်ပြီးတော့သူတက်ဆက်ပေးသွားတဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံမဲ့ဖြစ်မှုဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာမှတ်ပုံနဲ့မဲ့မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရန်ပေါ်မှာမူတည်ပြီးတော့သုံးသက်တင်ပြထားတဲ့အစီအစဉ်ကိုသောရရှင်နဲ့ပြန်ပြီးတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ Justice Based and Small Foundation အစီရင်ခံစာမှာအကြံပြုထားတာကနိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားတတ်မှတ်တာကိုဖယ်ရှားပစ်ဖို့လိုအပ်ပါတယ်လို့ပြောထားပါတယ်။နိုင်ငံသားဖြစ်မှုကမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရာဒေတာကိုသာအခြေခံသင့်တယ်လို့လည်းအကြံပြုထားတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးလာကြတဲ့သောရရှင်တွေကတော့ဒီအစီအစဉ်ကိုအများစုကနှစ်ချိုက်သဘောကျတာတွေ့ရပါတယ်။အစီအစဉ်ကောင်းပါရဲ့သူတို့တင်ပြထားတာတွေလည်းသဘောကျပါတယ်လို့ရေးလာကြတာပါ။ဒါပေမဲ့သောရရှင်တယောက်မောင်မောင်ဆိုတဲ့သောရရှင်ကတော့
ဒါဆိုမျိုးရွယ်စုတွေကိုခင်ဗျားတို့ဘယ်လိုလုပ်မလဲဗျာ။ပြောထားတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။နိုင်ငံမဲ့သူနိုင်ငံသားဖြစ်ဖို့အတွက်နိုင်ငံနဲ့သူ့မျိုးနွယ်စုနဲ့သူတွေကမျိုးနွယ်စုလိုက်မဖော်ပြပါနဲ့ဆိုရင်ပို့ပြီးတော့မရှုပ်ထွေးသွားဘူးလားဗျာ
မျိုးနွယ်စုလိုက်မဖော်ပြဘူးဆိုရင်တော့ဒီပြဿနာပို့ပြီးတော့ရှုပ်ထွေးသွားပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာတာပါတော့ရှင်လှထုံးကတော့
အလွန်ကောင်းမွန်ပြည့်စုံတဲ့အစီရင်ခံစားပါတာဝန်ရှိသူတွေကနားထောင်ဖတ်ရှုသင့်တယ်လို့ပြုပြင်မှုတွေအမှန်တကယ်ဆောင်ရွက်တင်ပါတယ်ပြည်သူတွေကတော့အေးချမ်းမှုနဲ့ညီညွတ်မှုကိုလိုလားတယ်လို့ကမောက်ကမဖြစ်နေရတယ်ကိုရဲရဲရင်ပြင်ဆင်မှုကိုအလွန်လိုလားကြတာလည်းဖြစ်ပါတယ
်ဒီလိုမျိုးပြင်ဆင်မှုတစ်ခုရဲရဲရင်ရင်လုံးမှဒီပြဿနာအဆင်ပြေပါလိမ့်မယ်ဆိုတော့ဒီတော်ရရှင်လှထုံးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ဥချော်စံသာတင်ဆက်ပေးသွားတဲ့မြမရေသုံးသက်ချက်အစီအစဉ်ဖြစ်တဲ့အစီအစဉ်မှာမြမနိုင်ငံမှာငြိမ်းချမ်းရေးမရနိုင်တာတိုင်းဒေသအင်အားစုတွေဘက်မှလည်းတာဝန်ရှိပါတယ်ဆိုတဲ့ဆွေးနွေးသုံးသက်ချက်ပေါ်မှာပြန်ပြီးတော့ရေးလာကြတဲ့တော်ရရှင်နေတဲ့မှာဆိုရင်တော့တော်ရရှင်ရဲဘော်ဆိုတဲ့တော်ရရှင်ရဲ့အမြင်ကိုဖော်ပြပေးကြပါတယ
်အဓိကကတော့တိုင်းဒေသတွေမငြိမ်းချမ်းကြလို့ပါတိုင်းဒေသလက်နက်ကိုင်အဖွဲ့အလုံးတိုင်းဒေသအလုံးအလုံးစုံမဟုတ်ရင်တော့လက်ရှိအနေအထားနဲ့မတူတဲ့တိုင်းဒေသအလုံးဒီပါဒဏ်ထူခွေရမယ့်နိုင်ငံတနိုင်ငံတိဆောက်ရေးဆိုတဲ့အချက်ပေါ်မှာတစည်းတလုံးနဲ့ရှိကြမယ်ဆိုရင်စစ်တပ်ဟာစစ်ဆက်ပြီးတော့တိုက်ရဲမှာမဟုတ်တယ်လို့မာရီကြောရီပြောနေမှာမဟုတ်တော့ပဲတကယ်ငင်းငင်းရဲ့ဇကဝိုင်းကိုထိုင်ပြီးတော့မှာပါအခုတိုင်းရင်းသားလက်နက်ကိုင်တွေဖြစ်နေတာကစစ်တပ်က KIU ကိုတိုက်ရင် SSA ကထိုင်ကြည့်နေတယ်စစ်တပ်ကကိုကန်းကိုတိုက်ရင်ဝါကထိုင်ကြည့်နေတယ်ဒီပုံမျိုးနဲ့တော့စစ်တပ်က AC ပေါ့ဗျာတိုင်းရင်းသားတွေလက်နက်ချာရေးဥတည်နေတဲ့ NCA လက်မှတ်ထိုးဖို့ပဲထိုင်ပြောနေမှာသိကြပါရယ
်ဒါကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့VOA ကတင်ဆက်ပေးတဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်တွေကိုနားဆင်ပြီးတော့တော်ရရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတာဖြစ်ပါရဲ့ရှင်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါသေးတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအခုတော့ဒီမှာနေရက်ချင်ပါတယ်နော်။နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေကိုအနဲ့ပေးဦးမှာဖြစ်ပါလိမ့်မယ်။VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကြင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှင်နေကိုမြမတချင်းလေးတပုံနဲ့မြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ဒေးတောင်းလာတဲ့သူတယောက်ကလည်းဒီတချင်းလေးကိုတောင်းဆိုလာလို့ဖြစ်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာပါကျွန်တော် VOA ကိုနားထောင်လာတာအသက်73နှစ်အရွယ်ကလေးကပါအခုဆိုရင်30နှစ်တောင်ရှိနေပါပြီ VOA ရေအစီအစဉ်လေးအားလုံးကိုကြိုက်ပါတယ်လို့ရေးလာတဲ့သောရရှင်ကအာစောဆိုတဲ့သောရရှင်မှာသူကဒါပထမအဦးဆုံးအချိန် VOA ကိုစာရေးတာပဲဖြစ်ပါတယ်မြန်မာပြည်ကပေးစာကဏ္ဍမှာတချင်းလေးတစ်ပုတ်တောင်းဆိုခြင်းလို့လွှင့်ပေးမယ်လို့မျှော်လင့်မိပါတယ်ကျွန်တော်ချစ်ဇနီးတဲ့အတွက်စိုင်းတီးဆိုင်တည်ဆိုထားတဲ့တမင်လေပြန်တချင်းလေးထုတ်လွှင့်ပေးစေချင်ပါတယ် VOA အတွင်းရှိပါစေဆိုပြီးတော့ဒီသောရရှင်စာရေးနဲ့ VOA ကိုလည်းဆုတောင်းပေးလာတာပါဟုတ်ကဲ့ပါဒီကွာဆိုပြောထားတဲ့စိုင်းလေးဆိုင်တခြင်းကိုရှာကြည့်တော့ဒီကနေ့တမင်လေပြန်ဆိုတာဝိုင်းဝိုင်းတည်ဆူထားတဲ့တခြင်းကောင်းစဉ်ဖြစ်ပါတယ်เนาะဒါပေမဲ့ဒီတော်ရရှင်ကစိုင်းထီးဆိုင်လို့လည်းတခြားပြောထားလို့ဒီတော်ရရှင်ချင်းသေးလေပြန်တခြင်းကိုတောင်းဆိုရဲလို့ကျွန်မမှတ်ယူမိပါတယ်ဒါကြောင့်မလို့ဒီတပတ်တော်ဒီတော်ရရှင်တောင်းဆိုရဲလို့ယူဆရတဲ့ချင်းသေးလေပြန်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်ဒီတော်ရရှင်ကွာဆိုတောင်းဆိုတာလည်းဒီတခြင်းပဲဖြစ်ပါစေလို့ဆုတောင်းမိတယ်လို့VOA တိတ်ချစ်တော်ရရှင်နဲ့အားလုံးလည်းဒီစိုင်းတီးဆိုင်တည်ဆူထားတဲ့ချင်းသေးလေပြန်ဆိုတဲ့တခြင်းကိုနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်မိပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ဒါကိုအနာရှိနေခိုက်ပါဘဝရဲ့အတားရဆုံးအခါဒီအချိန်မှာကိုကြည့်ရင်လေသူကိုတနာလာမိတယ်မကျင်လေခဲ့ဘူးတဲ့
ဆိုင်တီဆိုင်တီဆိုထားတဲ့ချင်းသေးလေပြန်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မုံမန်တဲ့အခြေစစ်မြတ်တာတဘောမှာပြင်းများခံယူခြင်းမှာဘယ်နေရာမဆို
မေးသနာကျော်ရဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့တင်ဆက်ပေးထားတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရအောင်ပါရှင
်ပြည်နိုင်ငံရှိပိုင်းကဘူလိုမျိုးလေးမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ PM ရည်ပြီးပောက်ပွဲကိုတော့ပြီးခဲ့တဲ့ပုံထူးတွေတုန်းကကျင်းပခဲ့ပါတယ်စပိန်နိုင်ငံတဝမ်းနဲ့ကမ္ဘာအနှံ့ကလူတွေပါဝင်ဆင်နွှဲခဲ့ကြပြီးတော့ခရမ်းကျင်သည်အမေရိကန်ပေါက်ကြတာမှာလမ်းလူပေါ်မှာခရမ်းကျင်သည်ဘက်တွေပြေးသွားခဲ့ပါတယ်။ခရမ်းကျင်သည်တန်160လောက်အသုံးပြုခဲ့ကြတာပါ။1945ခုနှစ်လောက်ကစတင်ခဲ့တဲ့ဒီပွဲကိုတော့ခရမ်းကျင်သည်အဓိကထွက်တဲ့ဒေသမှာပြုလုပ်တာဖြစ်ပါတယ်ရှင
်။ကျွန်းနိုင်ငံဘေကျင်းမြို့မှာရှိတဲ့သူငယ်တန်းကျောင်းသားတွေကိုဆက်ရုပ်ဆရာနဲ့စတင်စမ်းသပ်သင်ကြားနေပါတယ်။ခီကိုလို့နာမည်ပေးထားတဲ့မျက်နှာဝိုင်းဝိုင်းနဲ့ဆက်ရုပ်ကလေးဟာအမြင့်နှစ်ပေလောက်ရှိပြီးတော့ကလေးတွေကိုပုံမြင်ပြောပြသလိုကျိုးချောင်းပြပု္ပ္ပာလေးတွေကိုလည်းမေးတတ်ပါတယ်အဖြူရောင်ဆက်ရုပ်ကလေးဟာဘိန်းလေးတွေပေါ်မှာသွားတာဖြစ်ပြီးကင်မရာပါရှိသလိုအာယုံခံကိရိယာတွေလည်းပါရှိပါတယ်နိုင်ငံတော်ဝန်လုံးမှရှိတဲ့မူလာတန်းကျောင်း600ကျော်မှာတပြိုင်တည်းစတင်စမ်းသပ်သင်ကြားနေတာဖြစ်ပြီးတော့အရှိတောင်အာရှကိုလည်းထိုးချဲ့သွားမယ်လို့ကုမ္ပဏီကပြောပါတယ် Made in China 20252025ခုနှစ်ရောက်တဲ့အချိန်ထုတ်ကုန်တွေမှာတရုတ်ပြည်တွင်းထုတ်ပစ္စည်းပါဝင်မှု80ရာခိုင်နှုန်းအထိရောက်ရမယ်ဆိုတဲ့အစီအစဉ်အရတရုတ်ပြည်ဟာတင်ယူနိုင်စွမ်းရှိတဲ့ဆက်ရုပ်တွေဖန်တီးရေးမှာငွေရောလူရောအများကြီးရင်းနှီးမြှုပ်နှံနေပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာလည်းလူနဲ့တူပြီးစကားပြောနိုင်တယ်လို့မျက်နှာအမူအရာလည်းလုံးပြနိုင်တဲ့ဆက်ရုပ်တစ်ခုကိုလည်းဖန်တီးခဲ့ပါတယ်နိုင်ငံတကာဆက်ရုပ်အဖွဲ့ကြီးရဲ့အဆိုအရတရုတ်နိုင်ငံမှာဆက်မှုလုပ်ငန်းသုံးဆက်ရုပ်အများဆုံးရှိပြီးတော့နိုင်ငံတဝမ်းမှာရှိတဲ့ဆက်မှုလုပ်ငန်းတွေမှာဆက်ရုပ်ပေါင်း3,400ကျော်တက်ဆင်ထားတာပါခင်ဗျာ
။ဒီနိုင်ငံဘေကျင်းမြို့မှာ60မြောက်ချမ်းမြေအဆောက်အုံတက်တံပွဲကျင်းပခဲ့ပါဗျ။လူပေါင်း900ကျော်ပါဝင်ဆင်နွှဲခဲ့ကြပြီးတော့ဘေကျင်းမှာရှိတဲ့အမြင့်ဆုံးဟိုတယ်ဖြစ်တဲ့ China World Summit Wing Hotel ရဲ့လေကားထစ်ပေါင်း2000ကျော်ပြိုင်တက်ခဲ့ကြတာပါ။ကမ္ဘာတဝန်းကနာမည်ကြီးတင်ရှားတဲ့အထက်မြေအဆောက်အုံတွေမှာ The Vertical Wall Circus အဖွဲ့ကလေကားထစ်အပြိုင်တက်ပွဲတွေကိုကျင်းပပေးတာဖြစ်ပါတယ်။ အမျိုးသားအမျိုးသမီးပြိုင်ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အပျော်ရမ်းနဲ့အဆင်မြင့်ဆိုပြီးတရားပြိုင်ပွဲလုပ်ခဲ့ပါတယ်။အပျော်ရမ်းပွဲအတွက်ကိုတော့စုငွေမပေးဘဲအဆင်မြင့်ပြိုင်ပွဲတွေအတွက်စုငွေစုစုပေါင်းယူအန်3,400ချိမြင့်ခဲ့တာပါ။ဩစတြေးလျအားကစားသမား2ဦးကတက်ဆိုင်ရာပြိုင်ပွဲတွေမှာပိုးဆွဲသွားခဲ့ပါတယ်။အမျိုးသားအဆင်မြင့်ပြိုင်ပွဲမှာမတ်ခ်ဘွန်က7မိနစ်9စက္ကန့်နဲ့ပထမပန်းဝင်သွားခဲ့ပြီးတော့အမျိုးသမီးအဆင့်မြင့်ပြိုင်ပွဲမှာဆူဇီဝဲလ်ရှမ်က17မိနစ်58စက္ကန့်နဲ့ပထမပိုဆွဲသွားတာဖြစ်ပါတယ်ရှင
်။ဘူပြင်းလာတဲ့နွေအပူကိုရှောင်ဖို့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတော့ရေခဲအိမ် Ice Coffee ဆိုင်လေးတစ်ခုဖွင့်လှစ်လိုက်ပါတယ်။ Igloo ရေခဲအိမ်လိုမျိုးအနှုတ်10ဒီဂရီဆယ်စီယပ်ထားပြီးတော့ရေခဲရုံးနေနဲ့အထဲမှာဆောက်လုပ်ဖန်တီးထားတာပါ။ရေခဲစပွဲကိုလည်းအသုံးပြုထားပြီးဆက်မှုလုပ်ငန်းသုံးအဲကွန်းကိုလည်းအမြဲဖွင့်ထားပါတယ်။ရေခဲရုပ်ထုတွေနှင်းရုပ်ထုတွေဖန်တီးထားပြီးဝင်ဝင်ချင်းမှာပဲအနှွေးတွေကိုဖောက်တယ်တွေအတွက်ထုတ်ပေးပါတယ
်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်လာမယ့်အင်္ဂါညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုနားဆင်ရအောင်ပ
ါ။ပြောရှိပါခင်ဗျာ။မြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်တဲ့သူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိမြလူတွေသွားရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်ရှင်။
ကွလွန်တိုအမေရိကန်ထက်လွတ်တော်မှဂျမိုက်ကင်းအတွက်ငါးရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမယ်လန်းပြည်နယ်အနာပိုလီစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီကစစ်သင်းကျိုင်းမှာတကြိုမှဖြစ်ပါတယ်။မစ္စတာမက်ကင်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွလွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုပေးမှာတကြိုမှဖြစ်ပါတယ်။အပကဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်ကာဘူးမှာကျင်းပပါတယ်။အပကနိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမသေးချာမှုတွေနဲ့ရောထွေးကျုံတွေ့နေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီး Austin Scott Miller ကတပ်မှုရာတို့ကိုလွှဲပြောင်းရယူတာဖြစ်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအကြီးအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပို့ပြီးတော့ခိုင်မာသွားစေမှသာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.